နေ့ကအောက်တိုဘာလ26ရက်နေ့တုန်းကဖဲခုံမြို့အတွင်းမှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့တာမန်ရဲသားပြည်သူ3ယောက်ကြီးထိမှန်ပြီးတော့ဒဏ်ရာရရှိခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတယောက်က VOA ကိုပြောပါတယ်။အဲ့လိုပစ်ခတ်ချိန်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ဘူးလို့လည်းပြောပါတယ်။အိမ်နောက်မင်းကြီးနေပိုင်းတော့ကဖဲခုံမြို့နယ်ကုန်းစုံကြီးရွာအုပ်စုကတဲ့ကြီးရွာအနီးမှာစစ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုဖဲခုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ KNDF အမျိုးသားကာကွယ်ရေး KNDF ပူးပေါင်းအဖွဲ့တို့ကတွားရောက်ပြီးတော့တိုက်ခိုက်လို့အပြန်အလှန်ပစ်ခတ်မှုတွေရှိရလို့ဖဲခုံ PDF ပြောခွင့်ရကဗီဒီယိုကိုပြောပါလိမ့
်ဖဲခုံမြို့ပေါ်မှာလည်းတအားစစ်ကြောင်းတွေထိုးပြီးတော့နောက်မြို့ပေါ်ကိုနေရာတွေကြီးပိတ်ဆို့ဆွဲနောက်တရားသားတွေလည်းဒီကတက်တရားကျောက်ပြည်တယ်မင်းတို့နဲ့လည်းပဲ၃ယောက်လူထဲမှာကျွန်တော်တို့ကစတဲ့ဆက်တော့၃ယောက်ဖြစ်တယ်ဆိုပြီးတော့ပြောတာရှိတယ်ဒီမှန်တာပေါ့တကြီးမှန်တာတွေရှိတယ်နောက်အိမ်တွေတခါတည်းတကားတွေထုဖြဲတာတွေရှိတယ်ဈေးဆိုင်တွေဆိုရင်သူတို့ချင်တာတွေစစ်သားတွေကယူသွားတာလေအဲ့လိုမျိုးတွေရှိတယ်လုံတာတဲ့ခါကျတော့ကျွန်တော်တို့ကအဲ့ဒီကတဲ့ရွာတောင်တဲ့နားမှာအဲ့သူတို့စခန်းချတာတဲ့တောင်ကုန်းပေါ်ကျွန်တော်တို့ကကြောက်ပြည်တာပြန်
တိုက်ပွဲချင်းတွေကနိုင်ဝက်လောက်အချိန်ကြာပြီးတော့ဖဲခုံ PDF ဘက်ကတက်ဖွဲ့ဝင်တယောက်ခြေရောက်ကိုကြီးဖောက်ဝင်ပြီးတော့ဒဏ်ရာရရှိခဲ့ပြီးတော့စစ်ကောင်စီဘက်ကထိခိုက်ကြတော့မတိရသေးဘူးလို့ပြောပါတယ်။အော်တိုဘာလာ28ရက်နေ့ဒီကနေ့မနေ့အစောပိုင်းမှာတိုက်ပွဲညင်နေတဲ့အချိန်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့လူနေအိမ်ဘက်ကိုပစ်မှတ်ထားပြီးတော့ပစ်ခတ်လာတယ်လို့ကတဲ့ကြီးရွာကန်တယောက်ကဖေဖေကိုပြောပါတယ်
။ရွာလုံးကြီးနေကြဒိန်းဆောင်နေလို့ရှိနေစီနော်ဖြစ်ဖြစ်တယ်ဆိုတော့ကြောင်လည်းမကြောင်ဘူးဆိုတော့
လက်နဲ့ကြီးကြောင့်လူအထိကိမရှိပေမဲ့နေအိမ်ပျက်စီးမှုတချို့ရှိတယ်လို့ကတဲ့ချီရွာရွှေပြည်အေးရွာကရွာလုံးကျိုးအိမ်ဆွန်ခွာပြီးတော့ထွက်ပြေးနေကြရတာလို့ပြောပါတယ်။ပြီးခဲ့တဲ့အော်တိုဝါလာ22ရက်နေ့တုန်းကဖေခုံမြို့အခြေဆိုင်စစ်ကောင်စီရဲ့ချင်းမြန်တရင်336ရဲ့အနောက်ဘက်ဂိတ်ပေါက်ကင်းစခန်းတစ်ခုကိုဖေခုံ PDF ကဝင်ရောက်တိုက်ခိုက်ခဲ့လို့စစ်ကောင်စီကလူ9ယောက်သေဆုံးပြီးတော့မောင်းပြန်ရိုင်ဖယ်တနက်အမျိုးအစား9လက်ရရှိခဲ့တယ်ဆိုပြီးတော့ဖေခုံ PDF ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်။ဒီလိုတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းစစ်ကောင်စီကပိတ်ဆို့ရှာဖွေစစ်ဆေးမှုတွေဇက်တိုက်လှုပ်လာပြီးတော့တာမန်ရဲသားပြည်သူတွေကိုပါပြင်းထန်ထားပြီးတော့ဖိနှိပ်နေတယ်လို့ဖဲခုံ PDF ကပြောပါလိမ့်
ကျွန်တော်တို့ပနက်9:00လဲစစ်တပ်ထဲမှာတွားဖြစ်ပြီးတော့ယူလာတာရှိတယ်အဲ့လိုယူလာလိုက်တဲ့ခါကျတော့တော့စစ်ကြောင်းတွေကအများကြီးထတ်ထိုးလာတာပဲနောက်ပြီးတော့စစ်တပ်ကုန်းပေါ်ကလေပြီးတော့မြို့ပေါ်ကလက်နက်ကြီးတွေနဲ့အများအားဖြစ်ပြချတယ်ဟိုတည်းရဆိုရင်အလုံး30လောက်ရှိတယ်ဖြစ်ချတယ်လေ
ဖဲခုံဒေသမှာပေးခဲ့တဲ့စတင်မာလာအတွင်းကလည်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလာ24ရက်နေ့တုန်းကလည်းဖဲခုံမြို့နယ်ကုန်းစုံဖျားတောင်ပေါ်မှာဖဲခုံ PDF နဲ့ KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်။ဒါကြောင့်လည်းဖဲခုံနယ်တဝိုက်မှာစစ်ကောင်စီတပ်တွေအင်အားတိုးပြီးတော့ချထားတယ်လို့ဒေသခံတွေကပြောတာပါ။ဒီကာလမှာကောက်ပဲတိနယ်တွေရေသိမ်းတဲ့အချိန်ဖြစ်ပေမဲ့လည်းဒီလုပ်ငန်းတွေကိုမလုပ်နိုင်မနဲ့ထွက်ပြေးနေရတာကြောင့်တိုက်ပွဲအမြန်ပြီးဆုံးခြင်းမီးစုပြောဒေသခံတွေက VOA ကိုပြောပါတယ်။ဖဲခုံနယ်တဝိုက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရဖို့ VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။ဒါ့အပြင်ဖဲခုံနယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးရှင်။